စစ်မှန်စိတ်ထားရဲ့အပြည့်ရဲ့ရည်အတွက်လက်ရှိ NCA စာချုပ်မှာအားနည်းချက်တွေရှိနေကြောင်းနဲ့ပြန်ပြီးသုံးသပ်ပြင်ဆင်ဖို့ငြိမ်းချမ်းလုပ်ငန်းစဉ်မှာကိုယ်တိုင်ပါဝင်နေသူတွေကတိုက်တွန်းပြောကြားလိုက်ပါတယ်။ဒုတိယအကြိမ်27ရာစုပင်လုံညီနာခံကိုမကြခင်ကျင်းပမဲ့ကာလမှာတိုက်ပွဲတွေမဖြစ်ဖို့တစ်ဖက်နဲ့တစ်ဖက်ပြေးလည်အောင်ညှိနှိုင်းဆောင်ရွက်သွားမယ်လို့တက်မတော်ကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးရာပြေးကမင်းကစတင်ကျင်းပရဲ့ငြိမ်းချမ်းဆိုင်ရာဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အခုလိုစစ်တပ်ကိုယ်စားလှယ်ရဲ့ပြင်ပဆွေးနွေးမှုတွေကြောင့် MCA စာချုပ်မှာလက်မှတ်ရေးထိုးပြီးသားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတက်မတော်ကြားမှာတိုက်ခိုက်မှုတွေရှိလာနိုင်သလားလို့မေးခွန်းထုတ်စရာဖြစ်လာပါတယ်။ဒါနဲ့ပတ်သက်လို့တီထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကနိုင်ငံရေးပါတီဘက်ကအတူရင်းမှုနဲ့ဖြင့် SNLD စံတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အတူရင်းမှုနှင့်စိုင်းကြော်ညွန့်ကအခုလိုပြောပါတယ်
။ဒီကတော့ NCA လက်မှတ်ရေးထိုးထားပြီးသားစီတဲ့တိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေနဲ့တော့အထွေထူးတော့ဟိုတိုက်ကိစ္စတိုက်ခိုက်မှုရှိနိုင်မယ်လို့မမြင်ပါဘူး။ဒါပေမဲ့ဒါကိုအရေးတကြီးပြောနေရတယ်ဆိုတာကအခုကျင်းပမဲ့ဒီတော့စဉ်းချင်းညီလာက27ရာစုပြည်လုံးဒုတိယအစည်းအဝေးကိုအလေးထားရဆိုတဲ့သဘောနဲ့တက်ရောက်နိုင်ပါတယ်ဒီ
ဒါပြင်အခုဒုတိယအကြိမ်ပြည်လုံးညီလာကမှာအားလုံးလက်ခံနိုင်တဲ့ဖယ်ဒရယ်မှုနဲ့ပတ်သက်တဲ့သုံးဖြတ်ချက်ကိုချနိုင်ဖို့အစိုးရဘက်ကကြိုးပမ်းမှုလည်းဖြစ်နိုင်တယ်လို့စိုင်းတော်ညွန့်ကပြောပါတယ်ဒါပေမဲ့လည်းလက်ရှိ NCA စာချုပ်မှာအားနည်းချက်တွေရှိနေသေးတဲ့အတွက်ပြန်လည်သုံးသပ်ပြင်ဆင်ဖို့လိုနေကြောင်းသူကအခုလိုထောက်ပြပါတယ်
ဟုတ်ကဲ့ဒီ NCA နဲ့ပတ်သက်ရင်တော့ဒီ NCA ကဟိုအပြီးပြည့်စုံကြီးမဟုတ်ဘူးလိုအပ်ချက်တွေတော့ရှိနေတယ်လိုအပ်ချက်ရှိလို့လည်းဒီ NCA လက်မှတ်မရေးထိုးထားတဲ့တိုင်းနယ်နဲ့အခိုင်အဖိုက်စီးများကဒီ NCA ကို review လုပ်ပြီးတော့ဟို NCA မှာပါတဲ့တချို့ချက်လက်တွေကိုပြင်ဆင်ခြင်းနဲ့ဆိုတဲ့သဘောမျိုးရှိပါတယ် NCA ကိုဖော်ဆောင်မှုအပိုင်းမှာလည်းဒီအားနည်းချက်တွေရှိတယ်ဆိုတဲ့အချိန်မှာကျတော့ဒီ NCA အပေါ်မှာယုံကြည်မှုတွေတဖြည်းဖြည်းကျလာတဲ့သဘောလည်းရှိပါတယ်
မင်းကစတင်ကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးမှာတိုင်းနာလက်နက်ကိုင်တွေဘက်ကကိုယ်စားလှယ်တွေဖြစ်တဲ့ကရင်အမျိုးသားလူမျိုးရေးတပ်ဖွဲ့ KNL စစ်ထောက်ချုပ်ဗိုလ်ချုပ်စောအိုက်စဖိုးကလည်းသူတို့ကော်မတီအနေနဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေရဲ့ယုံကြည်စိတ်ချမှုကိုရဖို့လိုအပ်နေကြောင်းပြောသွားပါတယ်။အဓိကလိုအပ်နေတဲ့အကြောင်းအရာကတော့အပြစ်ခက်ရစဲရေးစောင့်ကြည့်တဲ့ကော်မတီရဲ့လုပ်ငန်းစဉ်တွေကိုအပြစ်အဝါအကောင့်ထဲဖော်နိုင်ခြင်းမရှိသေးတာကိုတွေ့ရတယ်လို့မွန်ပြည်နယ်အရသာအပြစ်ခက်ရစဲရေးစောင့်ကြည့်ရေးကော်မတီအတွေ့အကြုံမူနေအောင်သူကပြောပါတ
ယ်။ဟိုရေးထားတဲ့ဒီစီမီစီကန်ရဲ့အတိုင်းပေါ်တော့တကယ်လို့တကယ်လို့ဆောင်ရနိုင်မယ်ဆိုရင်တော့ NC လက်မှတ်ထိုးထားတဲ့တိုင်းတန်းနိုင်ငံကန်ဖွဲ့ရဲ့အဲဆောင်ဆိုရင်ဒီယုံကြည်မှုတော့ပိုရလာနိုင်တယ်ပေါ့နော်။ပြောချင်တာဒီ NC ကောင်းလေပေါ်တဲ့ခါမှာတကယ်တမ်းကတော့ဒီစာချုပ်တွေကိုထိန်ကြီးဘူးနော်ဟိုရှိနေတဲ့အချိန်တွေကနေနောက်ပြန်မသွားဘူးတော့ကတကယ်ကြတော့ဒီစောက်ကြီးမဂနီဇင်ကဒီ GMCU တခုပဲရှိတော့ဗောနော်လောလောဆယ်ဒါကတော့အောက်ချိန်မှာတော့စင်ငင်းစင်ငင်းရှိတော့ဗောလေဒါပေမဲ့အခုချိန်ထိကျွန်တော်ဒီ GMC အနေနဲ့ကသူကဒီ function တိတ်မဖြစ်သေးတာမျိုးလေဟိုတွေ့နေရတော့ရှိတော့ဗောနော်အဲ့တော့ဘာဖြစ်ဖြစ်ဒီတကယ်လို့တကယ်လုံနိုင်မယ်ဆိုရင်တော့တစ်ဖက်မှာလေဒီ NCU အကောင်းလာစေတဲ့အနေအထားမျိုးတခုတော့ဖြစ်လာနိုင်မလို့မျှော်လင့်တော့ဗောနော်
အစည်းအဝေးကိုမေလ3ရက်နေ့ကနေ5ရက်နေ့အထိရန်ကုန် NRPC ဌာနချုပ်မှာကျင်းပနေတာဖြစ်ပါတယ်။ဒီတော့ပြန်မှာပဲ NCA ကိုလက်မှတ်ရေးထိုးဖို့ဖိတ်ကြားမှခံရတဲ့တအောင်းပလောင်တပ်ဖွဲ့ကိုကန့်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါရှင့်။